အာရမန်ပင်လယ်ထဲက၁၄ဒဇင်ပေါ်မှာဒုက္ခရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုချက်ချင်းကယ်တင်ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကဖေဖော်ဝါရီလ22ရက်နေ့မှာကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။အရေအတွက်အတိအကျမသိရတဲ့ရိုဟင်ဂျာတွေတင်လာတဲ့၁၄ဒဇင်ပင်လယ်ထဲမှာအင်ဂျင်ပြတ်ပြီးတော့အရေးပေါ်အကူအညီလိုအပ်နေတယ်ဆိုတဲ့သတင်းကိုဖေဖော်ဝါရီလ20ရက်နေ့မှာရခဲ့တာလို့ UNHCR ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ကစ်ဘဇားနဲ့တန်နက်ဖ်ရက်ကနေပြီးခဲ့တဲ့ဆယ်ရက်လောက်ကအဲ့ဒီဆက်လေထွက်လာတာလို့လည်း UNHCR ကပြောပါတယ်။ဒုက္ခသည်တွေတင်လာတဲ့ဒီတင်ပေါ်ဖဲရောက်နေလဲဆိုတဲ့နေရာအတိအကျကိုတော့မသိရတာကြောင့်နိစက်ရာတက်ဆန်ရာတိုင်းပြီးရေချောင်းအာနာပိုင်းတွေအနေနဲ့ဒီတင်ပေါ်ကိုကူညီရှာဖွေကြဖို့လဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းယုံကတိုက်တွန်းပါတယ်။ဒုက္ခသည်အတော်များများအတော်ကိုအင်အားချိနဲ့နေပြီးတော့ရေဒတ်ခန်းချောင်းနေကြတယ်လို့လည်းပြောပါတယ်။ဆယ်လေးဘောကဒုက္ခသည်တချို့လဲအသက်သေးဆုံးခဲ့ရပြီဖြစ်သလိုပြီးခဲ့တဲ့24နှစ်အတွင်းအသက်သေးဆုံးသားတွေပိုတိုးလာတယ်လို့လဲဆိုထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းလောက်ကတည်းကဆယ်လေးဘောမှာဆန္ဒရိတ်ခါတွေရောတောက်သုံးရပါပြက်လာပြီးတော့လူအတော်များများလဲနေထိုင်မကောင်းဖြစ်လာတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့တပတ်ကျော်လောက်ကတည်းကဆယ်လေးအင်ဂျင်ပြက်ပြီးပင်လယ်ထဲမှာမျောနေခဲ့တယ်လို့လဲသိရပါတယ်။ပင်လယ်ထဲမှာဆယ်လေးမျောနေတဲ့နေရာအတိအကျကိုမသိရသေးတဲ့အတွက်သက်ဆိုင်ရာအစိုးရတွေအနေနဲ့သူတို့ပိုင်ရေမြင့်တဲ့နမိတ်ထဲမှာရှာဖွေကယ်တင်ပေးကြဖို့လဲ UNHCR ကမြစ်တာရက်ခံထားပါတယ်။ရွှင်ကြားဆိုတဲ့အုံတုံးကိုလက်မခံတဲ့မြန်မာအစိုးရရဲ့နှိမ်နှင်းမှုကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကနေအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရွှင်ကြားတိမ်းနဲ့ချီထွက်ပြေးခေလွန်ခဲ့ကြတာပါ။အဲ့ဒီဒုက္ခသည်တွေဟာလဲအလောက်ကန်ခွင်လန်းကောင်းတွေရဖို့အန္တရာယ်များလာတဲ့ပင်လယ်ကိုဖြတ်ပြီးတော့ပြည်ပကိုထွက်ခွာဖို့ကြိုးစားနေကြတာဖြစ်ပါတယ်။